ကရင်မျိုးသားစည်းရုံးထိန်းချုပ်ရာတပ်မဟာခုနှစ်ခုထဲမှာတိုက်ပွဲတွေကြောင့်ကိုလေကြောင်းတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ပါထွက်ပြေးနေရတဲ့စစ်ဘေးရှောင် IDP တပ်သား2သိန်းကျော်ရှိသွားပြီဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုက VOA ကိုပြောပါတယ
်။အဲ2သိန်းနဲ့ထက်ရှိပြီခင်ဗျာ။တိုးလာတယ်အတိအကျကြတော့ဒီလေကြောင်းတိုက်ခိုက်မှုပေါ့နော်။နောက်တစ်ခါဒီလက်နက်ကြီးပြန်တန်းပစ်ခတ်မှုကတခြားမှမရင်တက်တဲ့အပေါ်မှာတော့ဒီလိုသူကဟိုသူရဲ့မြေနေနေခါကတည်နေလို့ရှိတဲ့အပေါ်မှာဒီလိုပဲတီးလိုက်ခွာလိုက်ပေါ့နော်အဲပြင်ငါအဲ့လိုမျိုးအနေနဲ့ရှိနေတာပေါ့အဲကြောင့်မို့ဒါကဒီ IDP ကြီးရက်လည်းပဲဟိုအချိန်နေစိတ်ထားလျောက်တာပူပွားနာနေရတာပေါ့
စစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်တွေဟာတပ်မဟာအသီးသီးမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တချို့စစ်စခန်းတွေဆုတ်ခွာရတဲ့အခါမျိုးမှာစစ်တပ်ဘက်ကကြေးရွာတွေဘက်ကိုလေကြောင်းတိုက်ခိုက်မှုတွေလုပ်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်တာကြောင့်လေကြေးရွာသားတွေဟာပို့ပြီးတော့ထိခိုက်မှုတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ
်။စစ်တပ်ကောင်များများကသူတို့ကဒီရင်ဆိုင်တီတော်ပေါ်လောက်အမိမိရဲ့ချက်ရှိတော်လောက်ကြေးရွာတွေထဲကိုလက်နက်ကြီးပစ်ခတ်တာတွေရောက်ဆောင်တာတွေရှိတယ်။နောက်ဒီလေကြောင်းတိုက်ခိုက်မှုပြုလုပ်တာတွေရှိတယ်။ဒီပေါ်မှာတော့ကစီစီကူကူလောဝါကိုတပီတက်ပြီပေါ့နော်ဟိုတိခိုင်းနေတာမျိုးကိုဖြည့်စီတာပေါ့ဆော့ဖ်ဝဲမဖြစ်ွားနေတော့ဖြစ်ွားပြီးတော့ပိုင်းမှာရောပေါ့နော်အဲနောက်သာဆက်လို့ရှိရင်စီကူကိုသွားပြီးတော့မှအဲ့လိုမျိုးတိုက်ခိုင်းမှုခံရတဲ့အခါမှာလည်းဒီလက်တော့ပြင်နေနေအဲ့လိုမျိုးကြီးရပြီးဆဲကိုလက်နက်ကြီးတွေဆက်ပြချတာမျိုးလောက်ဆောင်တာလောက်ဆောင်လို့ရှိတယ်လေကြောင်းတိုက်ခိုက်မှုလည်းအဲ့လိုမျိုးပေါ့နော်ပြုလုပ်လို့ရှိရပေါ့
အခုဆိုရင်တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေမှာအရက်သားတွေကိုပေါ်တာဆွဲတာစစ်မှုထမ်းခိုင်းတာတွေစစ်စင်းမင်းမြန်ဖမ်းဆီးတာတပ်ဖြတ်တာအိမ်မီးရှို့တာလေကြောင်းကနေဘုံကျဲတာတွေလုပ်နေတဲ့အတွက်တချို့ဆိုရင်ရွာလုံးကျွတ်ထွက်ပြေးနေရတာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့မန္တလေးကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကော့ဂရိတ်မြို့နယ်ထဲမှာဆိုရင်လည်းဒေသခံတွေအတော်များများဟာသူတို့ရဲ့နေအိမ်တွေမှာမနေရတော့ပဲထွက်ပြေးနေရတာတွေရှိသလိုမျိုးပြက်သွားတယ်လို့ဖြစ်သွားတာတွေလည်းရှိနေပါတယ်။မကိုးတိုင်းညောင်လေးပင်ခရိုင်တောင်ငူခရိုင်စတဲ့နေရာတွေမှာလည်းဒေသခံတွေဟာစစ်ဘေးရှောင်နေရတဲ့အတွက်အခုဆိုရင်ရေဘေးကိုပါထပ်ပြီးတော့ရင်ဆိုင်နေရပါတယ်။အဲ့ဒီဒေသတွေမှာဆန်နဲ့ရိတ်ခါကြောက်တွေကိုပါပိတ်ပင်ထားပြီးရေဘေးအတွက်သွားရောက်လှူဒန်းတဲ့ပရဟိတအဖွဲ့အစည်းတွေကိုလည်းတားမြစ်ထားပါတယ်။အခုဆိုရင်ဒေသခံကြီးရွာသားတွေဟာစစ်ဘေးကရေဘေးဒုက္ခတွေကိုပါကြုံတွေ့နေရပါတယ်ရှင်။